တရုတ်ရဲ့စီးရဲစွမ်းကားတက်စီမဲ့နည်းပညာတွေရရှိနိုင်မှုကိုကန့်သတ်ဖို့ကြိုးစားတဲ့အနေနဲ့အမေရိကန်ကုမ္ပဏီတွေရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပေါ်တင်းကျပ်တဲ့စီကံတွေချမှတ်ဖို့သမ္မတဘိုင်ဒန်အစိုးရကလှုပ်ဆောင်နေပြီးမကြာခင်မှာသမ္မတအာဏာအသုံးပြုအမိန့်ထုတ်ပြန်ဖို့ရှိပါတယ်။အထူးသဖြင့်နောက်မျိုးဆက်စီးရဲစွမ်းရည်တက်စီမဲ့နည်းပညာတွေကိုကန့်သတ်မှာဖြစ်တယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတို့က AP သတင်းဌာနကိုပြောပါတယ်။ဒါဟာနိုင်ငံခြားဆက်ဆံရေးပို့လို့တင်းမာလာနေချိန်မှာတရုတ်ရဲ့စီးရဲနဲ့နည်းပညာကဏ္ဍကိုပြစ်မှတ်ထားတဲ့အမေရိကန်ရဲ့နောက်ဆုံးအားထုတ်မှုဖြစ်ပါတယ်။ညာရီတုတဲ့ကွန်ပျူတာတွေမှာသုံးတဲ့ခေတ်ရှည်ပြေး chip အပြားတွေတရုတ်ကိုတင်ပို့တာကိုလည်းဘိုင်ဒန်ဆွေးကအောက်တိုဘာလကစပြီးချုပ်ထိန်ခဲ့ပါတယ်။ဒီ chip ပြားတွေကိုလက်နက်တွေထုတ်လို့ရမှာအသုံးပြုနိုင်ပြီးလူခွန်ရေးကိုချုပ်ဖောက်စီးရဲဆိုင်ရာထောက်ပို့လုပ်ငန်းတွေပုံမှန်မြန်ဆန်တိကျလာအောင်လုပ်ပေးနိုင်တယ်လို့အဲ့ဒီတုန်းကသမ္မတဘိုင်ဒန်ဆွေးကပြောခဲ့ပါတယ်။